မြန်မာနိုင်ငံမှာလက်ရှိအဆိုပြုထားတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်းဟာလူသားတဦးအနေနဲ့ဘာသာတရားကိုလွတ်လပ်စွာကူးပြောင်းပိုင်ခွင့်အပေါ်ကန့်သတ်ချုပ်ချယ်တဲ့အတွက်အဲ့ဒီဥပဒေကြမ်းကိုအတိမပြုဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကြွမ်းကျင်သူတွေကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ရဟန်းရှင်လူတွေအနေနဲ့အကြံပြုချက်မေလ29ရက်နေ့အကြံပြုချက်ပေးကြဖို့မေလ29ရက်နေ့မှာမြန်မာအစိုးရကထုတ်ပြန်လိုက်တဲ့အဲ့ဒီဥပဒေကြမ်းထဲမှာကိုယ်ဝယ်ရဘာသာတရားကူးပြောင်းလို့သူတွေအနေနဲ့အလွယ်တကူကူးပြောင်းလို့မရနိုင်အောင်လှုပ်ဆောင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဘာသာတရားလွတ်လပ်ခွင့်လူမျိုးစုရေးရာနဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကြွမ်းကျင်သူတွေကသတိပေးပြောကြားလိုက်ကြပါတယ်။ဒါအပြင်ပြစ်မှုကျူးလွန်သူတွေကိုလည်းမတရားပြစ်ဒဏ်စီရင်ဖို့အစိုးရပြုချက်ထဲမှာထည့်သွင်းထားတယ်လို့အဲ့ဒီကြွမ်းကျင်သူတွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပြီးတချို့အပိုက်တွေဟာလည်းဘာသာရေးဆိုင်ရာနဲ့လူနည်းစုတွေအပေါ်ဖိနစ်ချုပ်ချယ်ရာရောက်စေမယ့်အဓိပ္ပာယ်ဖွင့်ဆိုလို့ရနိုင်တာတွေပါဝင်တယ်လို့ဆိုပါရယ်ဥပဒေပြုရာမှာအများပြည်သူရဲ့သဘောဆန္ဒပါဝင်နိုင်အောင်လှုပ်ဆောင်တာဟာကောင်းမွန်တဲ့လုပ်ရဖြစ်ပေမဲ့ဒီကိစ္စမှာတော့ဘာသာတရားတစ်ခုအပေါ်တစ်ဖက်သက်ဖိနစ်ချုပ်ချယ်လို့ရအောင်တမင်သွေးထိုးလုံဆော်နေတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါရယ်ဘာသာတရားကူးပြောင်းပိုင်ခွင့်ကိုအစိုးရကကန့်သတ်ချုပ်ချယ်တာဟာနိုင်ငံတကာလူ့အခွင့်အရေးစံချိန်စံညွှန်းအနေနဲ့မကန့်ညီတဲ့အပြင်တရားမဝင်တဲ့လုပ်ရဖြစ်တယ်လို့ဘာသာရေးလွတ်လပ်စွာကိုယ်ကွယ်ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Heiner Bielefeld ကပြောပါတယ်